တို့အတူတူစာရေးခဲ့ကြတာလေအမရဲ့ဝတ္ထုတွေကိုကျမတို့ကစောင့်ဖတ်ခဲ့ရတာနောက်ပြီးတော့ကျမအခုဒီလိုထွက်လာတဲ့အခါကျတော့လေအမပရဟိတတွေအများကြီးဆက်လုံနေတယ်ကျမဗမာပြည်မှာလည်းအမလုံနေတာဆိုတော့အဲ့ဒါတွေကိုသိချင်လို့ရှိရင်ကျမတို့ကကြတော့အမဒီရန်ကုန်မှာပြောနေတဲ့စာပေခေါ်ပြောပေးတဲ့ဘာညာမထောင်ရအောင်လေနားမထောင်ရတဲ့အခါကျတော့အမဝတ္ထုတွေကနေအမပြောပြရတဲ့ပရဟိတလုပ်ငန်းလေးတွေကိုကျမဖတ်ရတယ်ဖတ်တဲ့အခါကျလို့ရှိရင်ကျမကိုယ်တိုင်စာရေးတဲ့သူပေမဲ့ဖတ်ရင်းသားနဲ့ကျမမှာမျက်ရည်ပိုင်းလဲရတယ်ဆိုတော့အမကအမလုပ်နေတဲ့ပရဟိတလုပ်ငန်းတွေနဲ့ပတ်သက်ရင်တော့ဒါဘာတွေလုပ်နေတယ်နော်ဘယ်လိုဒီလူမှုရေးလုပ်ငန်းတွေထဲမှာဒီဘယ်စီးတွေအတွက်လုပ်နေတယ်ပေါ့နော်ဆိုတာတွေကိုကျမတို့သိရတယ်ဒါပေမဲ့ဝတ္ထုတွေမှာရေးပြတဲ့အခါမှာအမဘယ်လိုရည်ရွယ်ချက်နဲ့ရေးတယ်ဆိုတာလေးတွေပေးတတ်လည်းသိရအောင်လို့အမရဲ့အဲ့ဒါပြောပြပါတော့
အမပရဟိတလုပ်ငန်းတွေဟိုတော်တော်များများမှလုပ်ဖြစ်တယ်ပေါ့နော်အဲအထူးသဖြင့်ပင်နိုင်အနေနဲ့ဆိုတော့မန္တလေးကုညမှုအတင်ဆိုတာအလုံးတည်တယ်လေနော်ကိုကျော်သူတို့မဆက်စီကတို့အမတို့လုပ်နေတာပေါ့
ဟုတ်
ကဲ့အခုဆိုလို့ရှိရင်အမတို့ပို့ပြီးတော့မှအင်အားတွေကြီးလာတယ်ဘာလို့ဆိုဟိုကိုဆောင်းလိုက်လို့ဥရဲလွင်တို့ပါလာတယ်အမှုပညာသမားတွေပါလာတယ်ဆိုတာဟိုအသင်းအဖွဲ့ကလည်းကြီးမားလာတယ်အဲ့လိုအသင်းအဖွဲ့ကြီးမားလာတာနဲ့အမြအလုပ်တွေကလည်းများလာတယ်ပေါ့နာရေးဆိုလည်းအများကြီးဖြစ်လာတယ်အဲကျမရေးဆိုလို့ရှိရင်လည်းဟိုအများကြီးဖြစ်လာပြီသဘာဝဘေးအန္တရာယ်တွေပါတာပေါ့အဲ့လိုတွေဖြစ်လာအဲ့တော့ပရဟိတလုပ်ငန်းကအမအတွေ့အကြုံရပါလဲဆိုတော့တစ်ခုလုပ်ပြီးဆိုရင်ဇက်တိုက်လူအချက်တွေတွေ့လာတယ်အမတို့မြန်မာလူဖွဲ့စီမှာလေအပညာရေးကျမ်းမာရေးလူမှုရေးပေါ့စီးပွားရေးပေါ့အများကြီးပဲအဲ့တော့ဒီနိုင်ငံကူညီမှုအသင်းလုပ်ရင်းနဲ့မှာအမဟိုတက်ကြီးရွယ်ဦးတွေဒုက္ခရောက်နေတဲ့တက်ကြီးရွယ်ဦးတွေအသက်ကြီးပြီးတော့နောက်ဆုံးအချိန်ရောက်ခါမှလူတယောက်ရဲ့ဂုဏ်သိက္ခာနဲ့အညီမနေမထိုင်ရဘဲနဲ့နောက်ဆုံးပေါ့တော့ပြောမယ်ဆိုလို့ရှိရင်ပြောဖို့တောင်မှအမရင်နဲ့မဆက်ဘူးပေါ့တလိမ့်ဆန်တကောင်းလို့တို့မြန်မာနိုင်ငံတက်ကြီးရွယ်ဦးတွေကပုစုပ်ပဆက်ယောဂဝေဒနာတန်ခံပြီးတော့ကြိမ့်မဲ့ရှုမဲ့စောင့်ရှောက်မဲ့လို့မရှိအမိုးကမဲ့အဲ့လိုမျိုးတွေတွေ့ရတယ်တွေ့ရတဲ့ခါကျရင်တော့မခံစားနိုင်ဘူးအဲ့ဆိုကိုကစာရေးဆရာလည်းဖြစ်တဲ့အခါကျတော့အဲ့လိုမျိုးတွေကိုတွေ့တဲ့အခါမှာအမကမနေနိုင်တော့ရှိတဲ့အချိန်လေးကပဲစာကောက်ရေးဖြစ်လိုက်တာအဲ့လိုစာကောက်ရေးလိုက်တာဟာဒါအမအတွက်ကောပေါ့နော်ဒီတကြီးရုပ်ဦးတွေအတွက်ကောဟိုအကျိုးရှိလာတယ်လို့ပြောချင်တယ်ဘာလို့လဲဆိုတော့စာဖတ်ပရိသတ်ကကိုနဲ့ထပ်တူခံစားသွားရတယ်ကိုနဲ့ထပ်တူခံစားသွားရတဲ့အခါကျတော့သူတို့ကအဲ့ဒီအပေါ်မှာကိုဆောက်ဖို့စောက်အုပ်ကလေးတွေနော်အဲ့ဒီစောင်းမလေးတပုတ်ပေါ့သူမဝတ္ထုလေးတပုတ်ကိုသူတို့ကစောက်အုပ်ကလေးတွေလှုပ်ပြီးတော့ဓမ္မဒါနလို့သူတို့အချင်းချင်းမှာဖြန့်ဝေကြဖြန့်ဝေတော့အဲ့ဒီအမဝတ္ထုကအများကြီးပွားသွားတာပေါ့ပွားပြီးတော့မှအဲ့ဒါတွေကိုအမတို့ဘာလှုပ်ပေးနေမှာအမကိုယ်တိုင်မလှုပ်နိုင်ဘူးမလှုပ်နိုင်တော့အမကယဉ်ဖွင့်လိုက်တဲ့သဘောပဲအဲ့ကြားတဲ့လူတွေလှုပ်ကြပါအောင်ဒါကိုဘယ်လိုကျွန်မတို့လှုပ်ကြမလဲဆိုပြီးတော့အမစာဖတ်ပြတဲ့ကိုတိုင်တယ်လိုက်တဲ့သဘောအဲ့ဒီအခါမှာအများကဆုလာကြတာဆိုတော့အမတို့မြန်မာတွေရဲ့နှလုံးသားကအမတန်နူးညံ့တယ်အမတန်လည်းနှွေးထွေးတယ်ဆိုတော့ဒါတွေကိုဝိုင်းပြီးတော့ကုကျင်ကြတယ်ဆိုတော့အဲ့ဒါတွေကနေပြီးတော့ဟိုစုလာတဲ့အခါမှာဒီပရဟိတကြီးကတကူထပ်ဖြစ်သွားတာပဲဟောမိဘမဲ့ကလေးတွေကိုလုံနေတယ်မိဘမဲ့ကလေးတွေလုံနေရင်လည်းမ HIV positive ဖြစ်လာတယ်မိဘမဲ့ကလေးတယောက်ကိုစစ်လာဖို့တယ်အဲ့တော့ဂေဟာတွေကိုအမရှောက်ဖို့တယ်ရှောက်ဖို့တဲ့အခါကျတော့ဘယ်ဂေကမှလက်မခံနိုင်ဘူးလက်မခံနိုင်တဲ့အခါမှာအမတို့စိတ်တူကိုယ်တူဝါဒနာတူတဲ့လူချင်းချင်းစကားပြောပြစ်ကြတာအဲ့ဒီအချိန်တုန်းကတော့စာမရေးဖြစ်ဘူးသို့တော်အမတို့စကားပြောပြစ်တယ်နောက်တစ်ခုအမေရိကန်တန်ယုံမှာအမတို့ HIV ဟို training တခုဆင်းတယ် HIV X နဲ့ပတ်သက်တယ်အဲ့ဒီမှာသင်တန်းဆင်းပွဲမှာအမအဲ့ဒီအမတွေ့ကြုံနေပြောပြစ်တယ်ဒီလိုပဲကလေးတွေကဒီလိုတယောက်ပြီးတယောက်လာပြီးကျမအဲ့ဒီကလေးတို့ပြန်လှုပ်လိုက်ရတယ်အဲ့ဒီကလေးတွေကအချိန်မတိုင်ခင်မှာဘဝကူးသွားတယ်အဲ့တော့ဒီကလေးတငယ်တွေကိုမိခင်မေတ္တာပေးချင်တယ်ဆောက်ရှောက်ချင်တယ်ဆိုတော့အမတို့သင်တန်းတစ်ဖက်ဒီအဲ့ဒီအချိန်တုန်းကစာနယ်ဇင်းတွေအကုန်ပါတယ်ပြီးတော့အဓိကကတော့ဆရာမစုထားဆရာမဂျူပြီးတော့အမေရိကန်စင်တာကဆရာဦးအင်းမင်းနောက်အမတို့ဒီမှာအခုသင်တန်းတက်နေတဲ့ဟွာတွေပေါ့ဟိုဂျာနယ်လစ်စင်းတွေအများကြီးပါလာတယ်အဲ့ဒါတွေနဲ့အမတို့ဒုက္ခရဲ့မျိုးဆက်လုပ်ဖြစ်တယ်ပြောမယ်ဆိုရင်တော့ခံစားမှုကဆက်လာတာပဲအတွေ့အကြုံကနေခံစားမှုပေါ့ရင်ထဲရောက်လာတယ်ကိုယ်ရင်ထဲကနေကိုယ်ဖောက်ထွက်လိုက်တယ်ဖောက်ခွဲလိုက်တယ်ဖောက်ခွဲလိုက်တဲ့အခါမှာလွင့်ဆင်သွားတဲ့အစအနာတွေကနေသူများကြီးမှာသွားပြီးတော့သွားစိုက်တယ်စိုက်ပြီးအမတို့ပြန်စုကြတယ်စုကြတဲ့အခါမှာဒီလိုပရဟိတတွေဖြစ်လာတယ်လုပ်ငန်းတွေ
ဟုတ်ကဲ့အမကြီးဟိုစီးစာရေးကလေးကြောင့်လည်းကျမသိချင်သေးတယ်ဘာဖြစ်လို့လဲဆိုတော့ကျမလွန်ခဲ့တဲ့9နှစ်10နှစ်လောက်ခရီးကအမအဲ့ဒီကိစ္စကိုဟိုတကယ်ကိုစူးစမ်းပန်းစားလုပ်နေရဆိုတော့လေအခုအဲ့ဒီစီးစာရေးဟိုခီလာနာဘိုးဝါရေးတာအကြောင်းလေးလည်းကျမအောင်လည်းပြောပြပါဦးမ
စီးစာရေးကနာရေးကူညီမှုကိစ္စတွေလုပ်ရင်းနဲ့ဖြစ်ပေါ်လာတာလေးပါပဲသွားပြီးတော့နာရေးကိစ္စနဲ့ပတ်သက်ပြီးတော့နာရေးသွားတည်တဲ့အခါမှာနော်လေဖြတ်နေတဲ့ဘောနော်ဟိုဂီလာနာကြီးကိုသားအသက်50လောက်သားပြုစုတယ်ဒါမှမဟုတ်ကိုသွားတည်လိုက်တော့အသက်50လောက်သားကွယ်လွန်တာဖြစ်တယ်အဲ့လေဖြတ်နေတဲ့ဂီလာနာကြီးကစီးတွေဝန်းနေအလိမ့်လိမ့်နဲ့ကြမ်းကြီးခဲ့တယ် အဲ့လိုဒီလာနာမျိုးကိုအမကိုဘေးပတ်ဝန်းကျင်အကြတာသို့တော့အမတို့မြန်မာနိုင်ငံမှာဒီလိုစီးရဲဝန်းတွေတုတ်တင်ပေးရမယ်ထမင်းခွန်ကျွေးရမယ်ပေါ့နော်ဆေးဝါးပြုတိုက်ကျွေးရမယ်ခေဟာတွေမရှိဘူးဘိုးဘာရေးဘိုးဘာရေးတဲ့မှာသွားရှာတော့မရှိတဲ့အခါမှာအဲ့ဒီလိုမျိုးအတွေ့အကြုံတွေလင်းငါခုတွေ့တဲ့အခါမှာစိတ်တူကိုယ်တူဝါသနာတူတွေနဲ့အမစိစရိတ်ကလေးကိုထူတော်ဖြစ်တာပါအခုအမဒီလိုလာတဲ့အချိန်မှာအမဘိုးဘာရေးတာမှာအဲ့ဒီဘိုးဘာ54ဦးကျန်ခဲ့ပါတယ်
အမအဲ့ပုံမှန်လေးတော့လေပတ်နိုင်လားရှင်
ဟုတ်ကဲ့လေပတ်နိုင်ပါတယ
်
လို့ပဲပြည်တွင်းပြပကတဦးချင်းအလှရှင်နေနေမှာလို့လေပတ်နေပါတယ
်ဟုတ်တယ်မကျွန်မလည်းအဲ့ဒါတွေလေဟိုအမဝတ္ထုတွေကနေတဆင်တော့ကျွန်မတို့ကတော့သိရတာများပါတယ်ဟိုဝတ္ထုတွေဖတ်တဲ့အခါကျတော့အမတော့ဒီမိဘမိတ်ကလေးတွေလည်းเนาะ HIV positive ဟိုကလေးတွေကိုလည်းကြည့်နေပြန်ပြီပေါ့အသက်ကြီးရွယ်ဦးတွေမှာဆိုလဲကီလာနာဘိုးဘွားတွေကိုကြည့်နေပြန်ပြီကျွန်မသိတယ်မှာနောက်တစ်ခါကျတော့ဒီအောင်မြေဆိုတာလေးလည်းအမလုပ်ဖြစ်သေးတယ်เน
าะဟုတ်တယ်ပညာဒါနာကြောင့်ပည
ာဒါနာကြောင့်
ဟုတ်တယ်အဲ့ဒါအမ2000ခုနှစ်တည်းကစပါတယ်အဲကိုစိုးမင်းဆိုအမရဲ့မောင်လေးတယောက်လို့ပေါ့နော်ချစ်ရခင်ရတဲ့ကလေးတယောက်နဲ့အမ2000ခုနှစ်တည်းကစလာတယ်ကိုစုံမင်းက2008မှာကွယ်လွန်သွားတယ်ဒါပေမဲ့အမဆက်ပြီးတော့လုပ်နေတယ်အဲဆိုဒီမှာဝိုင်းလောက်ကြတဲ့ဆရာဆရာမတွေအားလုံးအမနဲ့ပါလာတယ
်
ပြီးတော့ဆမိုးဝဲနေပြီဆိုလို့ရှိရင်လည်းအမတို့စာပေလောကတွေကအဆရာဦးရဲ့ဝေမြန်မာစာတို့ဆရာကောင်းတန်းတို့ဒေါက်တာခင်မောင်ညိုတို့နောက်ဟိုဆရာဦးသိန်းလွင်တို့အဲ့ဆရာတွေကလည်းဝိုင်းမိကြည့်ကြတော့ဒီအောင်မြေပညာဒါနကျောင်းလေးလည်းခုချိန်ထိပေါ့အဲ့ဒီကျောင်းလေးကတော့ဆယ်တန်းဖြည့်ဖို့အခက်ခဲရှိနေတဲ့ပေါ့နော်ဆယ်တန်းကျောင်းတက်ဖို့ပေါ့ကျောင်းတက်ဖို့ကျူရှင်ယူဖို့အခက်ခဲဖြစ်နေတဲ့ကလေးတွေပေါ့အမတို့မြန်မာနိုင်ငံမှာကပညာရေးစနစ်ကဘလောက်နှိမ့်ကြတယ်ပြောပြောကလေးတယောက်ကဆယ်တန်းမအောင်မြင်ရင်လဲအဲ့ဒီကလေးရဲ့အနာဂတ်ကမကောင်းဘူးဆယ်တန်းအောင်ရင်ရှုံရင်ဟာကလေးတယောက်ရဲ့အနာဂတ်ကိုပြတ်ထန်တယ်ပြီးတော့အမလည်းအများကြီးပြဿနာမရှိတဲ့လူဆိုတော့ဆယ်တန်းတစ်ခုကိုပဲအမလုပ်ဖြစ်တယ်ခုချိန်ထိပါပဲ
ဟုတ်ကဲ့အမကြားတယ်အဲ့ဒါလေးကျမထင်တယ်အမဒီဇာပြေဟောပြောပွဲတွေမှာလည်းအမပြောဖြစ်တယ်เนาะအမရဲ့ဒါပေမဲ့အဝေးကြီးမှာရှိနေတဲ့ဒီလိုဒါနပြုခြင်းနဲ့လူတို့เนาะကုခြင်းနဲ့သူတို့ဗမာပြည်ရဲ့ကလေးတွေအကြောင်းလို့မြန်မာပြည်ရဲ့လူနေမှုစနစ်အကြောင်းတွေသိခြင်းနဲ့လူတွေကြတော့အမဝိတ္ထုတွေကနေသိရင်ကျမတို့ကသိရတာဟုတ်ဆိုတဲ့အခါကျတော့ကျမလည်းစဉ်းစားမိတယ်တချို့ဒီအမပြည်ပရဟိတလုပ်ငန်းတွေပို့ပြီးတော့အောင်မြင်လာတာဟာအမဝိတ္ထုတွေရေးပြီးတော့ဒီခံစားချက်တွေမျှဝေနိုင်လို့နောက်တစ်ခါကျတော့အဲ့ဒီဝိတ္ထုတွေကနေတဆင့်သွဲဝိုက်ပြီးတော့ဒီသတင်းစကားတွေပါနိုင်လို့ကျမထင်တယ်ဆိုတော့အမအခုစာရောရေးပြရလားမရေးနိုင်ရလား
အခုစာပေရေးပြတာအမတော်တော်ကြာပြီထင်တယ်နှစ်နှစ်လောက်ကိုရှိလောက်ပြီထင်တယ
်
အမရခိုင်ပေါ့နော်ရခိုင်ဒေသကလူဝါရီကိုသွားပြီးတော့ကူညီပေးတဲ့နောက်ပိုင်းမှာတော့ဆောင်းမလေးတပုတ်ရေးပြတယ်ကစ္စပနရီရဲ့ငိုဆိုင်တန်းဆိုပြီးတော့ရခိုင်မှာဖြစ်နေတဲ့ခြေခွဲမှုတွေကိုပေါ့ပေါ်ပြူလာမှာရေးပြတယ်အဲ့ဒါလေးပဲရေးပြတယ်
အမအခုဆိုရင်ဒီပရိုက်တာလုပ်ငန်းတွေကအမတော်တော်လေးလေးဟိုမျက်နှာလွှဲလို့ရတယ်နော်ဒီအတိုင်းဝိုင်းတွေလည်းရှိနေပြီအမကိုကူညီပံ့ပိုးတဲ့လူတွေလည်းရှိနေပြီဆိုတော့အမစာတော့ပြန်ရေးဖို့စူးစမ်းရမယ်ထင်တယ်ဘာဖြစ်လို့လဲဆိုတော့ကိုကစင်းမြစ်ကစာရေးဆရာဖြစ်နေတဲ့ခါကျတော့
ဒီ
စာရေးပြီးတော့ဝင်ညှတာတွေဟာကျမတို့ကတမိုင်းကိုတွင်ကြံခဲ့တာပေါ့အမအဲ့တော့အမစာရေးဖို့ဘယ်လိုအချိန်ပေးမယ်လို့စဉ်းစားထားလဲ
စိတ်ကူးနေပါတယ်စာရေးပြဖို့တော့တကယ်အခုစိတ်ကူးနေပါတယ်အဲ့ဒီလိုပဲညီမမေးသလိုပဲစာဖတ်ပြည့်တဲ့တည်းကလည်းအရင်မေးတာပဲ။နောက်တကယ်တမ်းကျတော့ပရိဒတ်လုပ်ငန်းတွေအလုံးအမအောင်မြင်တာဟာစာရေးချင်းရဲ့အကျိုးကျေးဇူးကြောင့်။အဲ့တော့ဒါတော့အမလုံမှာပါ၊လုံဖြစ်မှာပါ။ပြီးတော့အခုညီမပြောသလိုပဲဒီပရိဒတ်ဂေဟာတွေကလည်းပဲအမအပေါ်မှာတကယ်ဟိုစေတနာရှိပြီးတော့တကယ်အများအကျိုးအတွက်ဆောင်ရွက်ချင်တဲ့သူတွေစိတ်တူကိုယ်တူတွေကလည်းအများကြီးဝိုင်းပြီးတော့နောက်ကလုံနေကြပါလား။
ဟုတ်တယ်မအမအစာရေးတဲ့ခါကျတော့ကျမတို့ဒီမှာမိတ်ဆွေအပေါင်းအသင်းနိုင်ငံသားပေါ့နော်မိတ်ဆွေအပေါင်းအသင်းတွေတွေ့တဲ့အခါဒီဗမာပြည်ရဲ့ဒီတကယ်တမ်းရင်ဆိုင်နေရတဲ့လူမှုအခက်အခဲတွေဘဝအခက်အခဲတွေအကြောင်းပြောပြရတယ်ဆိုလို့ရှိရင်ကျမတို့ကအမရဲ့ဝိထုတို့လေးတွေကိုကျမတို့ကပြောပြတဲ့ခါကျတော့ခံစားချက်ပါပါတဲ့သတင်းစကားပေးနိုင်တာပေါ့အမရဲ့အဲ့တော့ကျမကကိုကလည်းစာရေးတဲ့လူစာဖတ်တဲ့သူဆိုတဲ့ခါကျတော့အမစီကစာအုပ်ကောင်းကောင်းလေးတွေဆက်ပြီးတော့ဖတ်ချင်ပါတယ်အမအဲ့တော့ဒီလိုမျိုးအခုဟိုနေတကာလှည့်ပြီးတော့ပရဟိတလုပ်ငန်းအတွက်အကျိုးဆောင်ရင်းသားရပဲအမစာရေးတဲ့အကြောင်းလေးတွေလည်းပြောပြပါအောင်လို့ကျမတောင်းဆိုပါတယ်မှာပြီးတော့ဒီနေရာကနေပြီးတော့အမရဲ့စကားကိုအမြဲတမ်းပေါ့နော်နားထောင်ဖို့အတွက်အခွင့်အရေးမရတဲ့နိုင်ငံတကာကပရိသတ်တွေကိုရောမြန်မာပြည်ကကိုယ့်ရဲ့စာဖတ်ပရိသတ်တွေရောအမကျမတို့ဆရာနေတခုခုနှုတ်ဆက်ပေးပါမှာပြောစကားလေး
ကျမတို့ကမြန်မာနိုင်ငံမှာလေစောစောပြောသူလိုပဲလူမှုရေးစီးပွားရေးကျမရေးပေါ့အများကြီးအဆအအရာကြလိုအပ်နေတာရှိတယ်ရှိတဲ့အတွက်ကြောင့်မလို့အဲ့ဒီလိုအပ်ချက်တွေကြောင့်ပဲပရဟိတသမားတွေဆိုတာဖြစ်လာတာပရဟိတလုပ်ငန်းကြီးတွေဆိုတာဖြစ်လာတာဆိုတော့အမတို့မြန်မာနိုင်ငံမှာပြည်တွင်းမှာရှိတဲ့မြန်မာတွေကပြည်ပမှာရှိတဲ့မြန်မာတွေရောဒီပရဟိတလုပ်ငန်းတွေကိုအတိအမှတ်ပြုကြတယ်ပြီးတော့ပရဟိတလုပ်ငန်းတွေမှာစိတ်ပါဝင်စားကြတယ်လူကိုယ်တိုင်မလုပ်နိုင်ရင်အလှငွေလေးဖြစ်ဖြစ်တော့လှမ်းပြီးတော့ပို့ပေးကြတယ်အဲ့ဒါကလည်းပဲပရဟိတလုပ်ငန်းတွေရဲ့အောင်မြင်မှုပေါ့ Amaru tengah je ni, di belakang dia gaya jadi matang yang mana ya, amar ye, siapa dia doktor tinsan u ye, kau awam je ye, amar tengah je siapa orang lidi awam ni, amaru asyik kelir suai video, ma belakang dia lunga tak kuma masih seneng mama, oh ye nega asyik kelir suai video, amaru asyik video asyik google ale, asyik google asal, aduh amaru tengah je tengah yau yo walau kita ada datang tu khusyir apa, aduh walau asal, amya tu lupa ya cinta, ni biar apa apa cinta, asal, kau tu aku lupa ni ada tak? Anjara itu lupa ya dah, lupa ya jual ni nanti, ni biar dia bawa le, pade, sebab aku tapi ni, perai dah lama aku lama ni, ada tapi ni boleh ni lah, ini orang apa boleh biar dia lontar, tapi ni ni lama lah, malu bawa le, malu je ni lah, dah jauh malu biar je nak ali, oh, kau tu aku pade ba. Kau tu kopi biru nak bayi mado, amian tu kopi bulu jusa biru. Biru amian ni engang ala yang lu ane ramu lu ba. Tapi aku cina jawa le, ya ya senamian ni engang jadi so dah mulu apa? Amaru amian engang tu yang lu ane ba le. Dah mulu amian tu lupi ya le, nalungam yuri pensi bija ba. Nada kan nada cua jaro prahida prahida so dah lalu biru le. Tapi lo prahida lungan ni kau tu atuncha. Jentek ko, ko kata perahu dah lengan duit dua tahun ni ludi apa sih? Perahu dah lengan ni kak, ko tahun cakap apa sih? Amnya dua ko di tahun ni ludi apa bija? Ko amnya dua tak ko asyik tak bija? Ko amnya tahun cakap apa sih? Amnya ko tahun cakap ni, macam awal ni, amaru amnya itu susah ya balik, ayolah kita susah bija balik, macam mana?
Jadi cuma.